ထိုင်းနိုင်ငံတောင်ပိုင်းချွန်ဖော်ပြည်နယ်တောင်ကြီးမှာရှိတဲ့ရာဘာချန်ထဲမှာမြန်မာအလုပ်သမား၃ဦးနဲ့ထိုင်းနိုင်ငံသား၁ဦးမနေ့ကဇူလိုင်လ၁၆ရက်နေ့ကတနက်နဲ့ပြစ်တက်ခံရတာပါ။အာရှလမ်းမကြီးနဲ့၁၅ကီလိုခန့်ကွာဝေးတဲ့ရာဘာချန်ထဲမှာရှိတဲ့အလုပ်သမားအဆောင်ဤမှာဖြစ်ခဲ့တာပါ။ရာဘာချန်ပိုင်ရှင်ထိုင်းနိုင်ငံသား၁ဦးတနက်နဲ့ပြစ်တက်ခံရပြီးတေဆုံးနေတာကိုတားဖြစ်သူကတွေ့ရှိခဲ့ရပြီးတဲ့နောက်ရဲစခန်းကိုအကြောင်းကြားခဲ့ရတာကနေအဲ့ဒီနေရာအနီးတစ်ဝိုက်မှာပဲမြန်မာအလုပ်သမား၃ဦးတပ်ဖြတ်ခံရတာကိုလည်းတွေ့ခဲ့ရတယ်ဆိုပြီးထိုင်းတောင်ပိုင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။တဝီဆိုတဲ့အပိုင်းမှာပေါ့အချုံဖုံးကြီးနဲ့တဝီဆိုတဲ့အပိုင်းမှာဖြစ်တာကဒီအတက်ခံရတဲ့ဟိုစပေါ့နော်ထိုင်းနိုင်ငံသားသူ့ရဲ့သားကအခုခေတ်ဆက်ကြလို့မရလို့ပြန်လာပြီးတော့ဟိုအိမ်ပြန်လာတဲ့အချိန်မှာအဲ့ခုနကအလောင်းတွေးရပေါ့အလောင်းတွေးတော့မှသူကဆက်ဆက်ပြီးတော့မှကြည့်ရဲကောင်းနောက်ဆုံးကျတော့ဒီမြန်မာအလုပ်သမား၃ယောက်ရောသူ့ခေတ်ရောအတက်ခံတာအဲ့ဒီအတက်ခံတာတွေးတာ
အတက်ခံရတဲ့ထိုင်းနိုင်ငံသားဟာအဲ့ဒီနေရာကရာဘာချန်အလုပ်ရှင်တဦးဖြစ်ပြီးအတက်ခံရတဲ့မြန်မာအလုပ်သမားတွေကတော့တခြားအလုပ်ရှင်တယောက်ထံမှအလုပ်လုပ်နေကြသူတွေဖြစ်ပါတယ်။တပ်ဖြတ်သူဘသူဘွားဆိုတာမသိပေမဲ့ခြံနီးချင်းထိုင်းအလုပ်ရှင်တဦးကတပ်ဖြတ်တာဖြစ်နိုင်တယ်ဆိုပြီးမိသားစုဝင်တွေကတန်ရာရှိနေတဲ့အကြောင်းဦးမင်းဦးကပြောပါတယ်
။ဘသူတတ်သွားတယ်ဆိုတာတော့တိတိကျကျသတင်းမထွက်သေးဘူးပြောရမယ်ဆိုရင်လေဒါပေမဲ့ဒီသူအဖေနဲ့ပေါ့နော်အဲ့လိုပဲပြဿနာတက်တဲ့အဲသူတို့ဒီကထိုင်းတယောက်ရှိရပါဘူး။အဲ့ထိုင်းနဲ့သူ့အဖေနဲ့ကပြဿနာတက်ဝဲအဲ့ထိုင်းကငိုရရလဲဟိုဆိုလို့ရှိရင်ဗျာတနတ်တကားကနေပေါ့နော်ဟိုပြည်မှန်ရှာတာတွေအဲ့ဒီမှာရှိတဲ့အလုပ်သမားတွေမြန်မာလူဝါချင်းအလုပ်သမားတွေဆိုလို့ရှိရင်လည်းအဲ့လိုမျိုးကမ္ဘာမှာချိတ်ချောက်တာတွေကတော့အဲ့လိုမျိုးခံရတယ်တဲ့အဲ့လူကအဲ့လိုလောတယ်ပေါ့နော်ဆိုတော့အဲ့လူကအဖြစ်နိုင်ဆုံးပေါ့ဗျာဒါဟိုဟာသူတို့ထင်တာပေါ့
တေဆုံးသူထိုင်းနိုင်ငံသားဟာတနတ်နဲ့အချက်20လောက်ပြစ်ခတ်ခံရပြီးတေဆုံးပြီး10နိုင်လောက်ကြာပြီးမှအလောင်းကိုတွေ့ခဲ့ရတာဖြစ်တယ်လို့လည်းပြောပါတယ်ထန်တဝိုက်ရဲတွေကစစ်ဆေးကြရမှာတေဆုံးနေသူမြန်မာလူသမားတဦးကတော့စိုက်ကယ်တစ်စီးနဲ့အတူမီးရှို့တက်ဖြတ်ခံရတဲ့ပုံစံတွေ့ရတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တခြားလူသမားနှစ်ဦးကတော့အလူသမားတွေရဲ့အဆောင်ရှိနဲ့အခန်းအတွင်းမှာတနက်တန်ရာတွေနဲ့တေဆုံးနေတာကိုတွေ့ခဲ့ရတာပါ။တေဆုံးသူထိုင်းနိုင်ငံသားရဲ့ကားကိုတက်ဖြတ်သူကခိုးယူသွားတယ်ဆိုပြီးမိသားစုဝင်တွေကပြောပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ခိုးယူသွားတဲ့ကားကိုတော့စူရတ်ဌာနီပြည်နယ်အတွင်းမှာပြန်တွေ့ခဲ့ပါတယ်။ကားတိုက်မှုဖြစ်ထားတဲ့ပုံစံနဲ့ပြန်တွေ့ခဲ့တာဖြစ်ပြီးတနင်္လာရှိသူအသက်44နှစ်အရွယ်ထိုင်းနိုင်ငံသားကိုတော့လိုက်လံရှာဖွေနေဆဲဖြစ်တယ်ဆိုပြီးရဲတပ်ဖွဲ့ကပြောပါတယ်။စူရတ်ဌာနီပြည်နယ်ထဲမှာရှိနေနိုင်တယ်လို့ယူဆထားတာကြောင့်ရဲတပ်ဖွဲ့ကတော့ပိတ်ဆို့ရှာဖွေနေတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်။